စစ်တပ်ရဲကကျန်းသက်ထူခွဲဖမ်းဆီးတာတွေရှိခဲ့တာကြောင့်ဆရာနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေကြိုးကြားဆိုသလိုပဲရှိခဲ့တဲ့ရန်ကုန်မြို့မှာဒီကနေ့တော့အမျိုးသမီးတွေဦးဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာတော့အောင်မေသာဇံပညာရေးတောင်ပေါင်းဆောင်တပိတ်စစ်ကြောင်းနဲ့ဖမ်းဆီးခံပြည်သူများကိုစားပြုတပိတ်စစ်ကြောင်းတို့ကူပေါင်းချီတက်ဆန္ဒပြခဲ့ကြပါတယ်။တနင်္လာနေ့တို တော်ပိုင်းနဲ့အခုဒီနေ့မှာအတန်ဖိုင်တွေလွဲမှဖွင့်ပြီးတဲ့အတွက်တောင်းပါပါတယ်ခင်ဗျာ။ဒါကတော့အခုကြားခဲ့ရတာကတော့လောင်းလုံးခိုင်ကဆန္ဒပြသူတွေရဲ့အတမ်းပါ။စကိုင်းတိုင်းပြည်ရှိဖို့မြို့နယ်တွေကကြီးရော်တရားမှာဒီနေ့မနေ့ပိုင်းကဆန္ဒပြခဲ့တယ်လို့ကလေးမျိုးမှာ205ရင်းမြောက်ဆန္ဒပြပွဲရင်းပါပင်ခင်စလင်းကြီးမြောက်ချမ်းနဲ့ရင်းပါပင်ရှိချမ်းရွာပေါင်းစုတပိတ်စစ်ကြောင်းက184ရင်းမြောက်နေပြီဆန္ဒပြခဲ့ကြပါတယ်။ဆရာနာတင်ခဲ့တဲ့နေကလေးကနေဒီကနေ့ထိဆိုရင်ဆန္ဒပြပွဲတွေကိုတိကျဖြိုခွဲတာဆန်းစီသွားပြီးတဲ့နောက်တည်ဆုံသွားတာဆရာတွေကြောင့်တည်ဆုံသူအရေအတွက်ဟာ1040ရှိပြီလို့နိုင်ငံရေးကျန်းမာရေးကူညီဆောင်ရှောက်ရေးဖွဲ့ ADD ကထုတ်ပြန်ထားပါတယ်။အခုချိန်ထိဖမ်းဆီးခံရတဲ့ဘုံကလည်း6090နီးပါးရှိပြီလို့ ADD ကပြောပါတယ်။